တန်ထက်မြန်တဲ့တာလက်ပြက်ပဲထိန်ဒုံးကျည်အစ်စ်တမျိုးနဲ့ရုရှားကယူကရိန်းရဲ့အလဲပိုင်းကနီပရိုမြို့ကိုတိုက်ခိုက်ခဲ့ပြီးနောက်မှာမြောက်အတ္လန္တိတ်စီးရဲမာမိတ်အဖွဲ့ NATO နဲ့ယူကရိန်းတို့ဟာလာမယ့်နိုဝင်ဘာ26ရက်မှာအရေးပေါ်စီးဝေးကြဖို့ရှိပါတယ်။ဒီတိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့လက်နက်ရဲ့သဘောသဘာဝနဲ့တည်ရောက်မှုအကျိုးဆက်အကဲဖြတ်ချက်တွေကိုမာမိတ်တွေကိုတင်ပြနိုင်ဖို့လိုအပ်တဲ့အထောက်အထားတွေကိုတက်နိုင်သမျှစုဆောင်းဖို့ကြိုးစားမှာဖြစ်ပြီးတော့ကာဝေးစွမ်းရည်ကိုအားကောင်းစေကာလေကြောင်းကာဝေးရည်ကိုမြှင့်တင်ဖို့အံ့ဩစိုက်သွားမယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကချက်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဆက်မှာအတည်ပြုပြောဆိုပါရယ်။ NATO အဖွဲ့ဝင်ပိုလန်ဝန်ကြီးချုပ်ဒေါ်နယ်တတ်စ်ကတော့ရုရှားရဲ့ဒုံးကျည်အသစ်ထုတ်သုံးလာမှုနဲ့ပတ်သက်ပြီးတောက်ကြနေကမှတ်ချက်ပြုရမှာပြည်ပခါဟာအဆုံးဖြတ်အဆင့်ကိုရောက်ရှိလာနေပြီလို့ဆိုပါရယ်။ American ရဲ့လေကြောင်းရန်ကာဝေးစနစ်နဲ့တားဆီးနိုင်စွမ်းမရှိဘူးလို့ရုရှားသမ္မတ Vladimir Putin ကကြုံးဝါခဲ့တဲ့အဲ့ဒီဒုံးကျည်အသစ်ဟာ33လနီးပါးကြာနေပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းချွတ်ချော်စစ်ပွဲကိုအရှိန်တဆင့်မြင့်စေခဲ့တာပါအတန်ထက်ဆက်တဆပိုးမြန်တဲ့အဲ့ဒီဒုံးကျည်မှာနျူကလ িয়ার ထိပ်ဖူးမှုတဲ့ဒုံးကျည်ထိပ်ဖူး6ခုပါဝင်ပြီးတော့ဒုံးကျည်တစ်ခုစီကနေဘုံး6လုံးစီကျဲကျခဲ့တယ်လို့ယူကရိန်းစစ်ဖက်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာ